နှစ်တကူနေ့ကအမေရိကန်ပြည်ထောင်စုလူဤဇယနာပြည်နယ်ညူးအော်လင်းစ်မြို့မှာလူ14ဦးသေဆုံးခဲ့တဲ့ကားနဲ့အတင်းဝင်တိုက်ပစ်ခတ်မှုဖြစ်ခဲ့ရာဘာဘန်လမ်းမတဝိုက်ကြာသပတေးနေ့နေ့လယ်ပိုင်းကစပြီးတော့ပုံမှန်ပြန်လည်စီကားနေပြီဖြစ်ပါတယ်တိုက်ခိုက်မှုကိုလူတူးတွေကလုပ်ခဲ့တာဖြစ်ပြီးတော့နောက်ထပ်အန်တရာမရှိနိုင်တော့ဘူးလို့အာဏာပိုင်တွေကကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတဲ့နောက်အခင်းဖြစ်ပွားခဲ့တဲ့နေရာတဝိုက်ကိုနေ့လယ်ပိုင်းမှာပြန်ပြီးတော့ဖွင့်ပေးခဲ့ပါတယ်။အဲဒီနောက်ပိုင်းကဘာလဲခီးသွားဧည့်သည်နဲ့အမျက်စီကားနေလေးရှိတဲ့ French Quarter နေရာမှာလူတွေပုံမှန်လို့ပြန်လည်သွားလာခဲ့ကြပါတယ်။ပြုံးပြော်နေတဲ့မျက်နှာတွေကိုအမြဲတွေ့နေရတဲ့နေရာမှာတိုက်ခိုက်မှုကြောင့်ကြောက်လန့်အညံ့ခံတယ်ဆိုတာမျိုးမဖြစ်အောင်လာခဲ့တာဖြစ်တယ်လို့ Bourbon Land ကိုလာကြတဲ့ဒေသခံတချို့ကပြောပါတယ်။တိုက်ခိုက်မှုကြောင့်နေ့တကူနေ့ကရွှေ့ဆိုင်းခဲ့ရတဲ့နာမည်ကြီး American College ဘောလုံးအသင်းရဲ့ American ဒီဘောလုံးပွဲကိုလည်းကြာသပတေးနေ့ညနေကကျင်းပခဲ့တာမှာတေဆုံးသူတွေအတွက်မိနစ်ဝက်ငြိမ်သက်ဆုတောင်းခဲ့ကြပါတယ်။ကားနဲ့အတင်းဝင်တိုက်ပြီးတော့ပြစ်ခတ်မှုကြောင့်လူ14ဦးတေဆုံးပြီးတော့30လောက်ထိခိုက်ဒဏ်ရာရခဲ့တာပါ။ခဏဦး15ဦးတေဆုံးတယ်လို့တာဝန်ရှိသူတွေပြောကြားခဲ့ပေမဲ့ကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာတော့14ယောက်လို့ပြန်လည်ပြောကြားခဲ့ပါတယ်ခင်ဗျာ။